ဟုတ်ကဲ့ဒီနေ့ပေါ့လေဒီညညတော်တိုင်းသားလူမျိုးများ Federal Council ပေါ့ UNFCA နေပြီးတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကြေညာချက်တစ်စောင်ထုတ်ပြန်လိုက်တယ်လို့သိရပါတယ်ကျွန်တော်ပြောပြပေးပါဦးခင်ဗျာ
ကျွန်တော်တို့ဒီ NCA ဖြစ်ပေါ်လာဖို့ပေါ့လေနော်ကျွန်တော်တို့ကျူးပန်းလာခဲ့ရတဲ့အဆက်ဆက်ပေါ့ဗျာအဓိကအဖြစ်ကတော့ကျွန်တော်တို့ရဲ့ကျူးပန်းချက်ကတော့တနိုင်ငံလုံးမှာရှိတဲ့တိုင်းသားဖွဲ့စည်းအားလုံးပေါ့ဗျာနော်လက်နက်ကင်တဲ့ဖွဲ့စည်းအားလုံးပါဝင်ပြီးတော့မှပြစ်ခတ်ရစဲရေးစာချုပ်ကိုချုပ်မယ်အဲ့ဒါပြီးရင်နိုင်ငံရေးဆွေးနွေးဖို့တက်လှမ်းမှာပေါ့လေ
ဟုတ်
ကဲ့လို့ရည်ရချက်ရှိပါတယ်အခုလက်ရှိဖြစ်သွားတဲ့ပုံစံကတော့ဒါပြတဲ့လောက်နဲ့လှုပ်လိုက်တယ်ဆိုတဲ့သဘောပေါ့နော်အဲအဲ့ဒါတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးကမပြည့်ပြင်းတော့ဘူးတချို့အဖွဲ့ကလည်းခြံထားတယ်ဆိုတဲ့အနေအထားမျိုးမှာတော့ကျွန်တော်တို့နိုင်ငံတကယ်ပြည်တွင်းစစ်ရက်ဆဲပြီးတော့ဗောလေအေးချမ်းမယ်ဆိုတဲ့အနေအထားမျိုးကိုတော့ရောက်ဖို့ရန်မတိချဘူးလို့ကျွန်တော်မြင်တယ
်။အားလုံးပါဝင်ရေးဆိုတာနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့ဗောလေလော်ခီလာညီလာခံလို့ဟာမျိုးကနေစပြီးတော့ညီလာခံအဆက်ဆက်မှာထိပ်သီးဆွေးနွေးပွဲတွေအဆက်ဆက်မှာသဘောတူညီချက်တွေယူထားခဲ့တယ်။ဆိုတော့အခုဒီသဘောတူညီချက်ကိုအခုထိပ်သီးဆွေးနွေးပွဲမှာဘာကြောင့်အကောင့်ထဲမဖော်နိုင်တာလဲခင်ဗျ။
အေးဟုတ်တယ်ကျွန်တော်တို့ရဲ့အခြေခံမူကတော့အားလုံးပါဝင်ရေးပေါ်မှာပဲနော်အ ਨੇ စုံအဖြစ်ကျွန်တော်တို့ဒီ NCCD SD ထဲမှာပါဝင်တဲ့ဒီ18ဖွဲ့ပါလေကျွန်တော်တို့ကတော့အတူတူဆွေးနွေးလာတာလဲကြာပြီဖြစ်တယ်အခုလက်မှတ်ရေးထိုးဖို့လုပ်တဲ့အခါကျတော့သူ့ရဘက်ကပေါ့လေကိုယ်ဖွဲ့ကိုခြံလိုက်ဒီဖွဲ့ကိုခြံလိုက်အဲ့ဒီ6ဖွဲ့လောက်ကိုသူတို့ကခြံထားအောင်မယ်ဆိုတဲ့သဘောထားမျိုးပြောလာတော့ကျွန်တော်တို့ဘက်ကအဲ့ဒါတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကလည်းမြင်တယ်လေအဲ့ဒါကိုဘယ်လိုလုပ်ပြီးတော့တကယ်လို့သူတို့ကိုခြံထားရင်လည်းကျွန်တော်တို့နိုင်ငံအေးချမ်းမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်နောက်ပြီးတော့မှနိုင်ငံကြီးကိုဆွေးနွေးမယ်ဆိုရင်လည်းအားလုံးပါဝင်မှပဲအားလုံးနဲ့ပြည်လဲပြီးတော့မှနိုင်ငံအေးချမ်းနိုင်မှာဖြစ်တယ်လေ
ဟုတ်ကဲ
့အဲ့ဒါကြောင့်ပါကျွန်တော်တို့ကတော့အခုအနေထားမှာတော့ဒီတကယ်ကျွန်တော်တို့လိုလားတဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးနဲ့ရရှိတည်တတ်မဲ့ညှဉ်းချမ်းရေးကိုအကောင့်ထဲမဖော်နိုင်သေးဘူးလို့ကျွန်တော်တို့ကတော့အဲ့ဒါလိုမြင်တဲ့ပုံမှာတချို့အဖွဲ့တွေကတော့ဒီလိုအနေထားမျိုးမှာလက်မမထိုးချင်သေးဘူးပေါ့နော
်အကုန်လုံးကလည်းလက်ခံတယ်အကုန်လုံးလည်းသဘောပေါက်တဲ့အနေထားမှာဘာဖြစ်လို့အလူအကွဲဝဲပြပြဖြစ်သွားတာလဲဆရာဒီအစည်းအဝေးမှာဘာကြောင့်မဆုံးဖြတ်နိုင်တာလဲဆရာ
အေးတချို့အဖွဲ့ကလည်းဒီအချိန်မှာတကယ်လို့ဒါကိုမထိုးထားဘူးဆိုရင်ပေါ့နော်ဒီလိုအခွင့်အခါမျိုးကတော့တကယ်လို့ရေကောက်ပွဲပြီးသွားရင်ပေါ့ဗျာအစိုးရအစ်စ်တက်လာမယ်အဲ့ဒီကျွန်တော်ဆွေးနွေးလာခဲ့တဲ့ NCA ကိုတို့ကညှင်းပယ်ပြီးတော့မှနောက်ထပ်ဆွေးနွေးနေရမလားဆိုတော့တက်ကိန်းလက်ရှိတော့ဗောလေဒါကြောင့်အခုတို့လိုညှိနှိုင်းလာတဲ့အပေါ်မှာတို့ကတော့တစ်ဖက်ကအဲ့လိုထိုးကျင်တဲ့ကိစ္စလည်းပေါ်လာတယ်နောက်အစိုးရဘက်ကလည်းဟိုရတဲ့လောက်နဲ့ထိုးမယ်ဆိုတော့ပုံစံမျိုးကလည်းလှုပ်လာတာကို
ဟုတ်ကဲ့
အဲ့ဒီအပေါ်မှာပါသွားတာပါဟု
တ်ကဲ့နောက်တစ်ခုကလည်းဒီထိပ်သီးစည်းဝေးချင်းပါနေတဲ့အချိန်တွင်းမှာပဲပေါ့လေစိုးရပဲပန်းရနေပြီးတော့ပေါ့လေပေါ့လာပြောက်စီယုံတာတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်ကြားရတယ်ဆရာအဲ့ဒါတွေရောဟုတ်ပါသလ
ားလဲလောကကျွန်တော်ကတော့ကဲအဖွဲ့စည်းတွေဘာတွေမပြောတော့ဘူ
းအဲ့
ဒါလိုတစ်ဖက်ကတော့ MPC ကနေပြီးတော့မှဒီသူတို့လက်ထက်မှာပေါ့လေတဘောကတော့ဒီယူကောက်ပွဲမတိုင်ခင်မှာပြစ်ခတ်ရစေးရေးဖြစ်ချင်တယ်အဲ့ဒီပုံမှာရနိုင်တဲ့လောက်ကိုသူတို့ကဒီပေါင်းစုံနဲ့ပေါ့ဗျာချင်းကတ်တယ်ဆွေးနွေးတယ်တဖက်ကဟိုဩစာရှိတဲ့ပုံကိုဒီစီမှာချင်းကပ်ပြီးတော့မှသွန်အားပေးတဲ့ပုံစံမျိုးလည်းလုပ်တယ်ဒါတွေတော့ရှိတာပေါ့လေ
အခုဆိုလို့ရှိရင်ပေါ့ဒီအစည်းအဝေးမှာလည်းပဲအခုတချို့ကပြောနေကြတာဒီလက်မှတ်ထိုးမဲ့အဖွဲ့က9ဖွဲ့တည်းရှိပြီးတော့လက်မှတ်မထိုးမဲ့အဖွဲ့က17ဖွဲ့ပေါ့လေဒီမိုကရေစီနီးလန်းအရဆိုလို့ရှိရင်လည်းပဲဒီအစည်းအဝေးမှာဆုံးဖြတ်တဲ့ဥစ္စာပုံစံမကြဘူးဆိုပြီးတော့ပြောတာလည်းရှိတယ်ဆရာဘယ်လိုယူဆပါလဲဆရာ
အစုအဖွဲ့တစ်ခုအနေနဲ့ပေါ့လေအများစုရဲ့ဆုံးဖြတ်ချက်ကိုအ ਨੇ စုကလိုက်နိုင်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ယက်တည်မယ်ဆိုရင်เนาะဒါကတော့အများစုကခဏသဘောမတူသေးဘူးပေါ့ဒါပေမဲ့ကျွန်တော်တို့အနေထားမှာတော့တစ်ဖက်ကလည်းဒါကတော့ကျွန်တော်တို့ကခက်ရွရွရဲရဲနဲ့စူးစီးထားတဲ့အဖွဲ့မျိုးတွေဖြစ်နေတော့ကိစ္စမှာတော့သူ့အဖွဲ့စီရဲ့ယက်တည်ချက်နဲ့သူတို့ယက်တည်လာကြတော့လည်းပြောဖို့ခက်တာပေါ့လေ
ဆိုတော့ချိဆက်ပြီးတော့ဒီလက်မှတ်မထိုးတဲ့အဖွဲ့တွေအပေါ်မှာပို့ပြီးတော့ဖိအားပေးတာမျိုးတွေပေါ့တက်အင်အားနဲ့ဖိအားပေးတာမျိုးတွေရှိနိုင်မယ်လို့ဆရာတို့တွက်ထားတာများရှိပါလားခင်ဗျအ
ေးဒါကတစ်ဖက်ကနော်ဟိုတကယ်တမ်းကျွန်တော်တို့တနိုင်ငံလုံးငင်းချမ်းကြီးကိုလိုလားမယ်ဆိုတော့ဒါကတော့လုတ်လိုက်မှာမဟုတ်ဘူးဒါပေမဲ့ရတဲ့လောက်ကိုယူပြီးတော့မှဒီဟိုဖဲ့ပြီးတော့မှပေါ့လေရတဲ့လောက်ကိုယူမယ်ကျန်တဲ့ဟာတွေကိုချိန်မုံမယ်အနိုင်ယူဖို့ကြီးပဲစ စီရင်နီးရအင်အားနဲ့အနိုင်ယူဖို့ဆိုတဲ့ဥတည်ချက်မျိုးနဲ့ဆိုရင်တော့အဲ့ဒါကိုလှုပ်လာလိမ့်မယ်ဒီအတွက်လည်းကျွန်တော်တို့ကတော့တစ်ဖက်ကတွက်ထားပါတယ်ဒီလိုမျိုးဖြစ်လာရင်လည်းကျွန်တော်တို့ကတော့ထုခံရမှာပဲလေဒါမတတ်နိုင်ဘူးလို့ကျွန်တော်တို့ကအဲ့လိုတွက်ထားပါတယ်
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ